ရန်ကုန်တိုင်းဒေသကြီးအပါဝင်တိုင်းနယ်ပြည်နယ်14ခုမှာရှိတဲ့ဒုတိယကြိမ်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အစည်းအဝေးတွေကိုဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မှာစတင်လိုက်ပါတယ်။ရှမ်းနယ်ရခိုင်ပြည်နယ်ကလွဲလို့ကြံတိုင်းနယ်ပြည်နယ်အသီးသီးကလွှတ်တော်ဥက္ကဋ္ဌတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့2015ရွေးကောက်ပွဲတခဲနဲ့အနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေထဲကရွေးချယ်ခဲ့ကြပါတယ်။ဒီသတင်းပြေစုံကိုတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောင်မမမြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ဒီကနေ့ရန်ကုန်တိုင်းဒေသကြီးမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေဖြစ်တဲ့ဒဂုံမြို့နယ်မဲဆန္ဒနယ်ကဦးတင်မောင်ထွန်းကိုလွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပြီးကမာရွတ်မဲဆန္ဒနယ်နှစ်ကဦးလင်းနိုင်မြင့်ကိုတော့ဒုတိယဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဥပဒေပြုရာမှာပုဂ္ဂိုလ်အဖွဲ့အစည်းလူမျိုးဘာသာစတဲ့အစွဲတွေမထားဘဲအခွင့်အရေးတရားကင်းကင်းနဲ့ပြည်သူနဲ့နိုင်ငံအကျိုးကိုသာအလေးထားဆောင်ရွက်ဖို့လိုတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌအသက်ဦးတင်မောင်ထွန်းကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုလိုက်ပါတယ်
။ကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးသတ်တော်ရဲ့အကြီးအကဲတာဝန်ဟာဥပဒေကိုပြုရေးတာဝန်ဖြစ်တာနဲ့ညီဥပဒေကြမ်းများရေးဆွဲခြင်းဥပဒေများပြင်ဆင်ရေးဆွဲခြင်းဥပဒေသင်းများပြဋ္ဌာန်းခြင်းတို့ကိုပြုလုပ်တဲ့နေရာမှာပုံပွင့်ွဲအဖွဲ့အစည်းတွေလူမျိုးတွေဘာသာတွေစတဲ့အာဂိတရားများကိုအင်းရှင်းသွင်းွားနဲ့ဒီလူလူတို့တို့နိုင်ငံအကျိုးကိုကျေးဇူးပြုချိုးပန်းဆောင်ရွက်ကြရမှာဖြစ်ပါတယ်
။လက်ရှိလွတ်တော်တက်တမ်းမှာဖြည့်ရှင်းရမယ့်ပြဿနာတွေကအင်မတန်များတာမို့လာမယ့်အစိုးရသစ်အပေါ်ပြည်သူလူထုရဲ့မျှော်လင့်ချက်ကြီးမားမှုကလွတ်တော်ကိုယ်စားလှယ်တွေအတွက်အဓိကစိန်ခေါ်မှုဖြစ်လာမယ်လို့တင်ငန်းကျွန်းမဲဆန္ဒနယ်ရဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ကိုနေဖုံးလက်ကပြောပါတယ်။
ပြဿနာတွေကရှိမယ်ဆိုရင်ကျွန်တော်တို့ကတနိုင်ကလုံးတိုင်းတာနဲ့ရောနောက်ပြီးတော့တိုင်းနေပြည်နယ်တွေမှာသူတို့ကတီးကြပြဿနာတွေအများကြီးပဲအဲ့ပြဿနာတွေမှာလည်းချို့ရတယ်ကွနာပြဿနာအတိမ်နဲ့ကအရန်နဲ့နေတဲ့အခါမှာဖြည့်ရှင်းမှုခက်ခဲတာမျိုးတွေလည်းရှိအောင်ရှိတယ်အဲ့တော့အဲ့ဒီဟာတွေကအာပြဿနာပေါ့နော်နောက်တစ်ခုကအဓိကစိန်ခေါ်မှုကတော့ဒီလူတို့ရဲ့ expectation ပေါ့နော်လူတို့ရဲ့မျှော်လင့်ချက်အရန်မြင့်ပါတယ်အဲ့လိုမြင့်ပါတဲ့အကြောင်းမျိုးလူတို့ရဲ့မျှော်လင့်ချက်တွေအကုန်လုံးကို 100% ဖြည့်ပြီးဖို့ကြိုးစားတဲ့နေရာမှာလည်းဒါသို့တော်ကိုယ်လည်းတွေ့တာကြီးမားတဲ့စိန်ခေါ်မှုပဲကျွန်တော်အဲ့လိုမြင်ပါတယ
်တမတော်သားကိုယ်စားလှယ်တဦးအနေနဲ့တော့ဒုတာဝန်အရေးသုံးပါနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ရမယ့်တာဝန်ကိုသာဆက်လက်ထမ်းဆောင်တော့မှာဖြစ်တယ်လို့ဗိုလ်မှူးကျော်စင်ဦးကပြောပါတယ
်ကျွန်တော်အနေနဲ့ကတော့တမတော်သားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်ဒါကျွန်တော်တို့ကဒီဒုတာဝန်အရေးသုံးပါအောင်နဲ့ဒီလွှတ်တော်လား2008ဖွဲ့စည်းပုံအခြေခံဥပဒေဒါကိုကာကွယ်ဆောင်ရှောက်ရမယ်အော်အဓိကဒါကျွန်တော်တို့ပါဝင်ဆောင်ရွက်တာပေါ့အခုဒီလွှတ်တော်မှာဆိုရင်လည်းဒါအကုန်လုံးပေါ့နော်ဒီပြည်စာပြထားတဲ့အတိုင်းပဲဆောင်ရွက်ကြမှာပေါ့
ပြည်ခံပြိုးပါတီအနေနဲ့တော့ရန်ကုန်တိုင်းအတွင်းမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာနေရအနေငယ်ပဲအနိုင်ရရှိခဲ့တာမို့ကိုမျိုးနယ်အတွက်တာမကပဲအခြားမျိုးနယ်တွေအတွက်ပါအခုလွှတ်တော်မှာတင်ပြဆောင်ရွက်တော့မှာဖြစ်ပြီးအားလုံးနဲ့ပူးပေါင်းဆောင်ရွက်တော့မယ်လို့အရင်ရန်ကုန်တိုင်းဒေသကြီးလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဖြစ်ခဲ့တဲ့ကိုကိုကျွန်းမျိုးနယ်မဲဆန္ဒနယ်အမတ်တရေလွှတ်တော်ကိုယ်စားလှယ်ဦးတင်ဝင်းကပြောပါတယ်
အဓိကတော့ကျွန်တော်တို့ positive အမြင်ပဲ positive view နဲ့ပဲကျွန်တော်ကြည့်ပါမယ်အားလုံးကဒီတိုင်းဒေသကြီးကောင်းဖို့ဆိုရင်ကျွန်တော်အားလုံးပူးပေါင်းဆောင်ရွက်ကျွန်တော်တို့ကဟိုစန့်ကျင်ပြီးတော့မှအလုပ်မဖြစ်တဲ့ကိစ္စတွေကျွန်တော်မလုပ်ဘူးမလုပ်ချင်ဘူးကျွန်တော်တို့အားလုံးပူးပေါင်းဆောင်ရွက်ပြီးတော့မှကောင်းအောင်ကျွန်တော်လုပ်သွားမှာဖြစ်ပါတယ
်ပြီးခဲ့တဲ့လွတ်တော်တက်တန်းနဲ့နိုင်ရှင်ရင်လက်ရှိလွတ်တော်ဟာဒီမိုကရေစီအင်အားစုတွေအများစုပါဝင်လာတာမို့ဒီမိုကရေစီနီးကျတဲ့အပြောင်းအလဲမျိုးဖြစ်လာနိုင်မယ်လို့ရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းဒေသကြီးရကိုယ်စားလှယ်ဥစော်အီမောင်ကပြောပါလေ
ပထမကြိမ်လွတ်တော်သက်တမ်းကတော့USDP ကအမှတ်တင်ရတာပေါ့နော်အခုကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်အမှတ်တင်ရတယ်အဲ့တော့ဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်ကတော့အများသောအားဖြင့်ဒီမိုကရက်တစ်တင်ရတယ်ဒီမိုကရက်တစ်အားစုဒီမိုကရက်တစ်အားစုများတဲ့အချင်းချင်းဖြစ်တဲ့အတွက်မြန်မာနိုင်ငံပြည်သူလူထုအလုံးကလိုလားနေတဲ့ဒီမိုကရေစီထွန်းကားရေးကတော့အရင်ထက်တော့ပိုကောင်းလာနိုင်မယ်လို့မြင်တယ်ဘိုးချုပ်ကင်မှုရော့လာနိုင်မယ်လို့ကျွန်တော်မြင်တယ်
ဒီကနေ့တိုင်းနယ်ပြည်နယ်အသီးသီးမှာကျင်းပတဲ့ဒုတိယကြိမ်လွတ်တော်တွေမှာလွတ်တော်ဥက္ကဋ္ဌနေရာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်တွေအများဆုံးရွေးချယ်ခံခဲ့ရပေမဲ့လည်းပြည်တော်စုကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီကအများဆုံးအနိုင်ရတဲ့ရှမ်းပြည်နယ်မှာတော့ပြည်ခံပြိုးပါတီကိုစားပြုဦးဆိုင်လုံးဆိုင်ကရှမ်းပြည်နယ်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခံခဲ့ရပြီးရခိုင်မျိုးသားပါတီကအများဆုံးအနိုင်ရခဲ့တဲ့ရခိုင်ပြည်နယ်မှာလည်းရခိုင်မျိုးသားပါတီကဦးစံကျော်လာကရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခံခဲ့ရပါတယ်ရှင်